ပုဂိုးမျိုးကပင်မသပိတ်စခန်းတစ်ခုကိုမြန်မာစစ်တပ်ကဝင်ရောက်ဖြိုခွင်းတဲ့အချိန်မှာပြည်သူ82ဦးထပ်မံတေဆုံးခဲ့ရတဲ့အပြင်ထိတ်လန့်စရာအခြေအနေတွေပေါ်ပေါက်နေတဲ့အတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်အနေနဲ့ချက်ချင်းတုံ့ပြန်ဆောင်ရွက်ဖို့မြန်မာအရေးအထူးအကြံပေးအဖွဲ့ကောင်စီ SACM ကတိုက်တွန်းတောင်းဆိုလိုက်ပါတယ်။ပုဂိုးမျိုးသပိတ်စခန်းတစ်ခုကိုစစ်ဖက်တပ်ဖွဲ့ဝင်တွေကတောက်ကြနေမနဲ့လင်းအားကြီးအချိန်မှာဝိုင်းပြီးတော့မဲမဲမြင်နှမြအဆက်မပြတ်ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့လည်း SAC အဖွဲ့ရဲ့ဧပြီလ12ရက်နေ့ထုတ်ကြေညာချက်မှာဖော်ပြထားပါတယ်။အသက်ခံရသူတွေရဲ့အလောင်းတွေကိုတရွတ်တိုက်ဆွဲသွားပြီးတော့ဖျားဝင်တစ်ခုထဲမှာတန်ရာရထားသူတွေနဲ့ရောပြီးတော့စုပုံထားတယ်လို့လည်းပြောထားပါတယ်။တန်ရာရသူတွေကိုလည်းဆေးကုသခွင့်မပြုဘဲနဲ့လူသေးအလောင်းတွေကိုတော့စနေနေ့မနက်မှာတဲထုတ်သွားတယ်လို့လည်းဆိုထားပါတယ်။အယုံတက်ချိန်မှာဝင်တိုက်ပြီးတော့လူအစုလိုက်ပြုံးလိုက်တတ်တာအလောင်းတွေစုပုံထားတာလူသေးအလောင်းတွေကိုမလေးမစားပြုမူတာတက်တဲ့အထောက်ထားတွေကိုဖျက်ဆီးပစ်တဲ့ဒီလိုလုပ်ရမျိုးတွေကစစ်တပ်ရဲ့နယ်မြေရှင်းလင်းရေးမှာလုံနေကြပုံစံမျိုးတွေဖြစ်ပါတယ်လို့မြမအရေးအထူးအကြံပေးအဖွဲ့ SAC တီထောင်သူတို့ဖြစ်တဲ့ယန်ဟင်းလီကပြောထားပါတယ်စစ်တပ်ဟာသူအကာအကွယ်ပေးရမယ့်သူတွေကိုမစင်မချင်းတတ်ဖြတ်နေတယ်လို့လည်းမစ်ယန်ဟင်းလီကပြောပါတယ်ပုဂိုးမြို့မှာနိုင်နဲ့ချီမိပြတ်သွားတဲ့တောက်ကြနေညနေခင်းမှာပဲစစ်ဖက်တပ်ဖွဲ့ဝင်တွေကအိမ်တွေထဲဝင်ရောက်စီးနှင်းဖမ်းဆီးပြီးတော့ပစ္စည်းတွေကိုဖျက်ဆီးလူယူတာတွေရှိခဲ့တယ်လို့လည်းကြေညာချက်မှာပြောထားပါတယ်မြန်မာနဲ့အရှေ့တောင်အာရှနိုင်ငံတွေကိုအတွင်းရေးမှူးချုပ်တွားရောက်ဖို့လဲ SAC အဖွဲ့ကပန်ကြားထားပါတယ်။ပြည်သူတွေကိုကာကွယ်ပေးရမယ့်ကုလသမဂ္ဂရဲ့တာဝန်ဟိုတရားအရာအတွင်းရေးမှူးချုပ်အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကိုအရေးပေါ်ခေါ်ယူပြီးတော့အရေးယူဆောင်ရွက်မှုတွေလုပ်ဖို့လဲမြန်မာအရေးအထူးအကြံပေးကောင်စီရဲ့ကြေညာချက်မှာတိုက်တွန်းထားတာပါ။Special Advisory Council of Myanmar SACM အဖွဲ့ဟာမြန်မာနိုင်ငံမှာဒီမိုကရေစီလူ့အခွင့်အရေးငြိမ်းချမ်းရေးတရားမျှတမှုနဲ့တာဝန်ယူမှုတာဝန်ခံမှုတွေပေါ်ပေါက်လာရေးမြန်မာပြည်သူတွေရဲ့ကြိုးပမ်းမှုတွေကိုကူညီပံ့ပိုးပေးရတဲ့အတွက်လွတ်လပ်တဲ့နိုင်ငံတကာကျွမ်းကျင်သူတွေနဲ့ဖွဲ့စည်းထားတဲ့အဖွဲ့လည်းဖြစ်ပါတယ်